မန္တလေးတိုင်းမေဒီယာမြို့နယ်ထဲမှာစစ်တပ်ကလေကြောင်းကနေနှစ်ကြိမ်ပစ်ခတ်တိုက်ခိုက်တာကြောင့်အရတား3ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါရယ်။စကိုင်းတိုင်းပုဒလင်မြို့နယ်ဘက်မှာဆိုရင်လည်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်မှာ18ဦးထက်မနည်းတပ်ဖြတ်ခံခဲ့ရပြီးတော့ဖမ်းဆီးခံထားရသူတွေလည်းအများအပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါရယ်။ဒီလိုမန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုညံဝင်းအောင်အပြည့်စုံတင်ပြပေးပါမယ်ရှင်။
စစ်တပ်နယ်မြေရှင်းလင်းနေတာရဲတပ်တပ်နှစ်ပတ်နီးပါးရှိနေပြီဖြစ်တဲ့ဘူးတလင်နယ်တဲကကျေးရွာတွေမှာနောက်ထပ်နေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ18ရက်မွာစီပါကျေးရွာကနေအိမ်အချို့လည်းမီးရှို့ခံရတယ်လို့အောက်တိုဘာ18မှာတော့ဆဲဝကျေးရွာနေအိမ်တွေမီးရှို့ခံရတယ်လို့ဒေသခံတဦးကပြောပါတယ်။
လေနိုင်လောက်ကမရနာကျဲရောက်ပြီးချိန်ပဲကန်ကိုတို့ဝန်နေပြီးဆက်လာတဲ့ M35 စီးနဲ့ရပိုက်ကြတဲ့ဒုံးစီးနဲ့စတာပဲကဝီဒလိုင်းရွာကစီးကန်မှာကတ်ထားတယ်တန်ကုန်မော်တော်တစ်စီးပေါ်ကျပြီးတော့ပြည်သူစားမီးနှစ်ယောက်တည်းရဲ့တစ်ယောက်ကသေယုံတင်ထားတာတရားရလို့ပေါ့သေယုံမော်ရောက်ပါဆုံးတာတော့ချောင်းနိုင်ဝင်ကြပါတကအဲ့မရနာနောက်ထပ်မှာပဲမိကြီးလာအဆက်လာတဲ့ရပိုက်သား2စီးရဲ့တရူကဆက်လာတဲ့ရပိုက်သား2စီးစစ်ပေါင်း3စီးပေါ့ဗျာဝဲဒီတော့တတိယပဲလောက်လာအဲ့ဒါတော့မရယာနောက်ချမ်းဝင်းတူးရွာဟာဒီမှာလောက်လာဝင်းတူးရွာ
အော်တိုဘာ19ရက်စီပါကျေးရွာကိုစစ်တပ်စေချောင်းဝင်ရောက်လာချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခတ်ခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့လို့ကျေးရွာတွေတဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်လက်ရှိဘူးတလင်နယ်ထဲမှာစစ်တပ်ကစစ်ချောင်းနှစ်ချောင်းနဲ့နေမြေရှင်းလင်းနေတာဖြစ်ပြီးဖမ်းဆီးခံနိုင်ရတဲ့ဒေသခံတွေရှိတယ်လို့ဖမ်းဆီးခံနိုင်ရသူအများစုဟာအမျိုးသမီးတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်စစ်ချောင်းဂျားပြတ်တိုက်ခိုက်ခံရပြီးတေဆုံးဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်တကြော့ပြန်နေမြေရှင်းလင်းနေတာဖြစ်ပြီးနေမြေရှင်းလင်းရေးအတွင်းအရသာတရာစင်ထက်မနည်းတပ်ပြတ်ခံနိုင်ရတယ်လို့ဒေသခံတွေပြောပေမဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဘူးတလင်မြို့နယ်နဲ့ကက်လျက်ရှိတဲ့တပင်းမြို့နယ်မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဘူးတလင်မြို့ပေါ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပင်းကာကွယ်ရေးတပ်ဖွဲ့ဝင်တူပြောတာက
မောင်မျိုးကနေစစ်ကြောင်းထိုးလာကြတဲ့အခါလို့တူရောင်းတော့မှ2ယောက်ပေါ့နော်ပုတ်ကျင်းမှာ2ယောက်ဘူးတလင်မျိုးအတွင်းမှာ6ယောက်ညောက်ကြီးမှာ9ယောက်မဟုတ်ပါဘူး2ယောက်သေးပါပုတ်ကျင်းမှာ2ယောက်ဆယ်ဝမှာ1ယောက်စီပါမှာ6ယောက်အခုနေဆုံးသူတွေအကုန်လုံးကတော့လိုက်ကြတဲ့အချင်းရတော့ကာကွယ်ရေးထက်ကမပေါ်ပါမပါပါဘူးစီးသူတွေကအဲတော့နေတော့တဲ့လူတွေကဘလို့တွေတောင်းနေကြတယ်လေသူကြီးတချို့ကလည်းစစ်ကြောင်းပြန်ပြီးသူ့မှာပြောင်းနေလူတွေဖြစ်တယ်တချို့ကလည်းဟိုငါတို့ဒီတိုင်းမှာပဲဘာမှမလုပ်ပါဘူးအိမ်မှာနေခဲ့လဲဖုန်းဖွားယူပါပဲဆိုတဲ့လူတွေလည်းပါတယ်အဲတော့အကြောင်းမျိုးမျိုးပေါ့အဲ့မဲ့အဆိုးဆုံးကတော့အခုကလေးမျိုးတော်ကိုဟိုအိမ်ထဲကိုဝင်ပြီးတော့မှအချိုးတုံပြီးမှတေချာတက်တဲ့အားလောက်ကတော့ခင်ဗျားမဟိုကတော့ပြည်မှုကြီးကတိုက်ပြီးတော့ထင်ရှားပြီးတော့ရှိမို့ပါနိုင်ငံတကာကတော့ဒီချက်မှကအရေးယူပိတ်ဆို့မှုတွေနဲ့ဒါဆက်လက်ကြိုးစားပြီးတော့မှဒီဆောင်ရွက်ပြီးခဲ့တဲ့မှာမလုပ်ရင်လုပ်ခဲ့တာတွေအကုန်လုံးအများဆက်လုပ်ပေးဖို့တော့အခုကြီးတော့အခုကြီးတောင်းချင်တာပေါ့ကွာ
လေကြောင်းတိုက်ခိုက်မှုကြောင့်နေအချို့ပျက်စီးပြီးကာကွယ်တပ်ဖွဲ့ဝင်တွေဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်တပင်းမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဩဂုတ်လ14ရက်ကနေ18ရက်နေ့ထိ4ရက်ကြာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ထောက်ခံသူပြူစောတိအဖွဲ့တွေနဲ့စစ်ကောင်စီဝန်ထမ်း123ဦးကိုကာကွယ်တပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်ကအင်အားဖြည့်တင်ပြီးမြို့ပေါ်ကနေရာ4ခုထက်မနည်းမှာအထိုင်ချတပ်ဆွဲထားကကာကွယ်ရေးတပ်ဖွဲ့တွေဘက်ကမကြာခဏဆိုသလိုဝင်ရောက်ပစ်ခတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ